ကျွန်တော်အဆုံးကခုကုလသမဂ္ဂရဲ့လူခွေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီမြန်မာနိုင်ငံကိုရောက်ရှိနေပါတယ်အစတုန်းကတော့ဒီလူကုလသမဂ္ဂကလူခွေးကိုယ်စားလှယ်လာတာကိုသမ္မတဦးသိန်းစင်တက်လာပြီးနောက်မှာဒါလာစရာမလိုတော့ဘူးဘာညာဆိုပြီးတော့ပြောတယ်ဆိုတာကြားခဲ့ရပါတယ်မြန်မာနိုင်ငံမှာရောအခုလက်ရှိအစိုးရကဒီမစ္စယန်ဟီလီလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လိုအပ်သေးတယ်မလိုအပ ယ်ခြေလည်းဖြစ်တယ်ပေါ့ဗျာဒါတနည်းအားဖြင့်လပိုင်းပဲရှိပါသေးတယ်အဲ့ချက်ပေါ့နော်နောက်တစ်ချက်ကနောက်တော့ဆက်ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေအရမြန်မာနိုင်ငံအတွင်းမှာရှိတဲ့အခွင့်အာဏာအားလုံးကိုအစိုးရတရက်ထရက်နေပြီးတော့ဆုတ်ကင်ထားတဲ့အခြေအနေမျိုးမရှိသေးပါဘူးဥမာအပြင်ပြောမယ်ဆိုရင်ကော်ရီးဝူစီကျုပ်ကတိုက်ရိုက်ခန့်အပ်တဲ့ဝန်ကြီးဌာန၃နေရာရှိတယ်လို့တွတ်တော်ကမှလည်းတပ်မတော်သားတွေပါဝင်နေတဲ့ဒါတပိုင်းတစဒီမိုကရေစီကိုတွန်းနေတဲ့အခြေအနေပဲရှိပါသေးတယ်အဲ့ကြောင့်ကျွန်တော်တယောက်တည်းရဲ့သဘောထားအနေနဲ့ဆိုရင်တော့လူခွင့်ရေးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုနှစ်လသုံးလပြန်တော့ကြောက်သွားမယ်မဟုတ်ဘူးတဲ့တယောက်လိုအပ်သေးရလို့ကျွန်တော်မြင်ပါတယ်အဲ NLD အစိုးရသဘောထားကိုတော့ကျွန်တော်မသိပါဘူးဗျဟုတ
်ကူအောင်မျိုးမင်းဟာ NLD အစိုးရသဘောထားကိုဘယ်လိုစောကြောမိပါလဲကူအောင်မျိုးမင်းရဲ့သဘောထားကိုဘယ်လိုလဲဆိုတာပြောပါ
ကျွန်တော်တို့ဒီကိစ္စကိုပြီးခဲ့တဲ့မတ်လလူခွင့်ကောင်စီမှာတွေကဆွေးနွေးပါတယ်ဒါကိုထက်ထားတယ်လားမထားတယ်မူလားဆိုတော့ဒီပိတ်ပေါ့နော်ကောင်စီမှာလုတ်ခဲ့တယ်ဒါပေမဲ့နိုင်ငံတော်တော်များများကဒီလိုမျိုးဆက်ပြီးတော့ထားတယ်ပါကြောင့်လဲဆိုတော့အရင်အစိုးရလက်ထက်မှာကြံခဲ့တော့လူခွင့်ရေးဆိုင်ရာကိစ္စတွေကဆက်လက်ပြီးအဖြေရှာဖို့ရှိနေတယ်အစိုးရတင်မှာဆက်လက်ပြီးတာဝန်ရှိများကြောင့်ဆက်ပြီးတော့ထားပါတယ် NLD နေနဲ့ဘယ်လိုမျိုးခုနကကိုအမကြီးပြောသလိုဘယ်လိုသဘောထားလဲရှိလဲမရှိလဲတော့မသိဘူးဒါပေမဲ့ Miss Yan Healy ကိုကျွန်တော်ဗီဇာပေးခြင်းကိုယ်တိုင်ကသူတို့အနေနဲ့ခွင့်ပြုတယ်ဆိုတဲ့သဘောမျိုးတက်ရောက်ရှိပါတယ်အဲ့တော့သူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောထားမျိုးရှိတယ်ဒါကြောင့်မလို့ဗီဇာကိုပေးပြီးတော့လာခွင့်ပြုတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အခုအခါမှာတချင်းကအစ်တောင်အစားဒေတာတွေမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာလူခွေအခြေအနေအတော့ကိုကြာဆင်းခဲ့တယ်ဆွေးရုပ်ခဲ့တယ်ဆိုပြီးတော့ဒီလူခွေကိုယ်စားစီလွှတ်မဲ့ကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်ဒါပေမဲ့အခုဒီနေ့ရှင်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီလူခွင့်ရေးအစဉ်အတိုင်းနိုင်ငံတက်တောင်ကြော်တက်နေပြီလို့တချို့ကသုံးသပ်ကြပါတယ်အဲဒီသုံးသပ်ချက်ကိုလက်ခံပါရလားအထူးသဖြင့်ထောက်ပြစရာမီဒီယာလွှတ်လပ်ခွင့်တော့ပါလို့ဆိုရင်မြန်မာနိုင်ငံထိုင်းတဲ့အများကြီးတားတယ်လို့ပြောရမှာပါဆိုတော့ထိုင်းလိုနိုင်ငံမျိုးမှာကြတော့လူခွင့်ရေးကိုလည်းဆင်ဆုပ်ဖို့မလိုပဲနဲ့မြန်မာနိုင်ငံကိုလူသေးတယ်လို့သတ်မှတ်တာနဲ့ပတ်သက်လို့ဘယ်လိုနှိုင်းယှဉ်ပြောချင်ပါလဲခင်ဗျာဟိ
ုကျွန်တော်မြင်တာကတော့ထိုင်းနိုင်ငံရဲ့အခြေအနေကဒါစစ်ဟိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့အခြေအနေမျိုးပေါ့ဗျာကျွန်တော်နိုင်ငံမှာတစ်ဆင့်တစ်ဆင့်တဲ့လူခွင့်ချိုးဖောက်မှုကြီးရှိနေပါသေးတယ်လို့ကျွန်တော်ကတော့ပြောချင်တယ်ဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်မှာပဲကျွန်တော်တို့ဒီမတရားအသိနဲ့ဆက်သွယ်လို့ထောင်ချသွားတဲ့လူတွေအများစွာရှိပါသေးတယ်ဒါအဲ့ဒီလိုပဲကျွန်တော်တို့ပြည်တွင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဟိုခုကဟိုဘယ်လိုခေါ်မလဲဆိုတော့ဥပဒေပုံမှန်အမျိုးမျိုးနဲ့ငါခောက်ဝင်နဲ့ထောင်ချနေတဲ့လူတွေရှိနေပါသေးတယ်ဒါရှိပါတယ်လူလတ်စာဆန္ဒပေါ်ထုတ်ခွင့်ဆိုတဲ့အပိုင်းကလည်းကျွန်တော်တို့လူချင်းတဲ့အတိုင်းဒါကြီးရောက်သေးတဲ့အခြေအနေမျိုးမှာမရှိသေးပါဘူးဗျဒါအဲ့လိုပဲပုံမှန်ဆက်ချက်တွေ19ရည်နဲ့တရားစွဲခံထားတဲ့အခြေအနေရှိသူတွေလည်းရှိနေပါသေးတယ်အဲ့အဲ့ဒီကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာမရှိရတဲ့မြန်မာနိုင်ငံကိုလွတ်စရာမလိုဘူးဆိုပြီးတော့ကောက်ချက်ပြောတော့အဲ့ပန်ကန်နေလို့ကျွန်တော်မယူဆပါဘူးဗျအဲ့ဒါကြောင့်မလို့လူခွင့်ရေးဆိုတာကတော့အစိုးရတရားပြောင်းသွားပြီနှစ်လသုံးလအတွင်းမှာတော့လူခွင့်ရေးတူတက်လာမှာမဟုတ်ဘူးဒါအစိုးရကိုလည်းဖြစ်တင်လို့မရသလိုဖြစ်နေတဲ့တိုင်းပြည်ရဲ့သမိုင်းဖြစ်စဉ်တစ်ခုလုံးနဲ့သက်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့အချိန်ယူရမယ့်ကိစ္စပါ
ဟုတ်ကဲ့ဟိုအောင်မျိုးမင်းသဘောထားလည်းပြောပါအောင်ထိုင်းနဲ့မြန်မာနှိုင်းရှင်ပြီးတော့လူခွင့်ရေးကိုယ်စားလှယ်ထိုင်းမှာမထားဘဲနဲ့မြန်မာမှာထားတဲ့ကိစ္စတချို့ကမမြန်ဘူး
ထိုင်းနိုင်ငံမှာကျွန်တော်တို့ဒီဟုတ်ကဲ့ထိုင်းနိုင်ငံမှာကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုပြီးတော့ထောက်ပြလာပါတယ်ဒါကြောင့်မလို့ထိုင်းနိုင်ငံကကုလသမဂ္ဂရဲ့လူခွင့်ကောင်စီကိုတင်သွင်းတဲ့ UPR report မှာဒီချက်တွေကိုသူတို့တင်ပြပြီးပြီးတော့ဒီလူခွင့်ချိုးဖောက်မှုတွေရပ်တန့်မှုတောင်းဆိုထားပါတယ်ကျွန်တော်မြန်မာနိုင်ငံကအခုမကြာခင်ကမှလူခွင့်ချိုးဖောက်မှုကိုကဘာသိတာမဟုတ်ပြဒီလိုမျိုးလူခွင့်အထူးလှုပ်ထုံးလုပ်နည်းတွေကိုအတိုင်းထားပြီးတော့လူခွင့်စုံစမ်းစစ်ဆေးအရာရှိကို1993ခုနှစ်ထဲကကျွန်တော်တို့ကုလသမဂ္ဂထားဖို့ဆက်ထည့်တာဖြစ်တယ်အဲ့တော့နှစ်ပေါင်းများစွာလူခွင့်ရေးကိုစနေတကြချိုးဖောက်ခံရပြီးတကယ်တမ်းအရေးယူဆောင်ရွက်မှုတွေအားနည်းသေးတာဖြစ်တာကြောင့်မလို့ကျွန်တော်တို့နိုင်ငံကပါလဲဆိုကင်ဆာရောဂါလို့ခံစားရတဲ့လူခွင့်ချိုးဖောက်မှုဖြစ်ပါတယ်။ခိုင်းအစိုးရကတော့ကျွန်တော်တို့လူမျိုးဒီလူမျိုးနှစ်ပေါင်းများစွာရှိရမှရှိဘူး။ပူပေါင်းဆောင်ရွက်မှုတွေလည်းရှိနေတယ်။တစ်ချိန်တည်းမှာလုံသာမန်လုံးလုံးကြီးရလည်းလုံးဆောင်နေရှိနေတဲ့ခိုင်းနိုင်ငံနဲ့ကျွန်တော်တို့ဒီလူမျိုး ရှင်းပြန်ရင်းဆိုလို့မရပါဘူ
းနောက်တစ်ခုကဒီမြန်မာနိုင်ငံကိုလာခဲ့တဲ့လူခွင့်ရေးကိုယ်စားရေးအများကြီးရှိပါတယ်အဲ့ဒါတယောက်ချင်းဘယ်သူလက်ထက်မှာဘယ်လိုဆွမ်းဆောင်နိုင်ခဲ့တယ်ဆိုတာကိုကျွန်တော်အကြံပြင်းစဉ်းစားမိတာဥပမာဖြင့်နိုင်ငံရေးအကျဉ်းသားတွေထားတဲ့ကိစ္စအကျဉ်းဆောင်အခြေအနေလို့ပါလို့ဆိုမစ္စတာပင်ယေရိုတို့လက်ထက်မှာတော်လေးတိုးတက်ကောက်မွန်ခဲ့တယ်လို့ပြောနိုင်မလားအဲကိုမြအေးတို့သူအောင်မြင်တို့ပူသိပါလိမ့်မယ်ဆိုတော့အခုမစ်ယန်ဟီလီကမြန်မာနိုင်ငံကို၅ချိန်လာပြီးပြီဆိုတော့သူရလက်ထက်မှာအတူတက်အောင်မြင်ဆုံးဘယ်ချက်ဖြင့်သူလာတဲ့အတွက်ကြောင့်တူတက်သွားပြီလို့ပြောလို့ရပါလားခင်ဗျာကိုအများကြီးခင်ဗျာ
ကျွန်တော်မြင်တာကတော့တချို့လူခွေကိုယ်စားလှယ်ကြကျွန်တော်တို့လာခဲ့တယ်မမိခဲ့ဘူးဗျအဲ့ချိန်ကာလကကျွန်တော်တို့ကထောင်ထဲမှာရှိခဲ့တဲ့အခြေအနေတွေဖြစ်တဲ့အခါကျတော့လူခွေကိုယ်စားလှယ်လာကျွန်တော်တို့မှတ်မိနေတာကတော့ဒီပင်ဟဲရီတော့ဒါသာလီယုတ်ပတ်ပါလေလာခဲ့တဲ့ခါမှာဆိုလို့ရှိရင်အဲ့ဒီအတွက်ကျွန်တော်စားရေးတော်ဒီမှာပဲဟင်းနေပါလေကောင်းလာတယ်အဲ့ဒီတော့ကျန်တဲ့တူတက်တာတွေကျွန်တော်မတွေ့ဘူးဒါကကျွန်တော်တို့ကြုံခဲ့တာဟာဆိုတာဒါပေမဲ့ကျွန်တော်တို့ထောင်ကဟို ICRC ဝင်ပြီးနောက်ပိုင်းမှာတော့ထောင်ထဲရနေထိုင်ပြီးရဟုတ်အရင်ဖြစ်တဲ့ဆိုင်တော့အများကြီးကြောင်းနေလာတယ်ဒုတိယတစ်ခေါက်ထောင်ကြတဲ့အချိန်ခါမှာပြည်သားကြောင်းလဲမှုတွေဖြစ်လာတယ်ဒါဒံပါရီလက်ထက်လို့ကျွန်တော်ပြောလို့ရမယ်လို့ထင်ပါတယ်တော့နောက်တစ်ခါကျွန်တော်တို့ဒီပြီးသွားတဲ့ခါကျအခုလက်ရှိမစ်ဂျန်ဟီလီဆိုရဲရန်ကြီးလာတဲ့ခါမှာတော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလည်းရွေ့သွားပြီပြီးသွားတဲ့ခါမှာတိုးတက်တဲ့ပြည်သားတွေကြောင်းလဲမှုဆိုဥမာအဖြစ်ပြောမယ်ဆိုလို့ရှိရင်အဲကျွန်တော်မြင်တာကတော့ဗျာဒီတစ်ဖက်ကလည်းတိုင်းပြည်ကဖွင့်လာတဲ့အခြေအနေလည်းဖြစ်တယ်လို့ဟိုလွတ်လပ်စွာကျွန်တော်ဂျာနယ်တွေမဂ္ဂဇင်းတွေထုတ်ခွင့်တွေရလာခဲ့တယ်နောက်စာပေစီစီဆိုတဲ့ကိစ္စတွေပြောသွားတယ်ဒါကလည်းကျွန်တော်ထင်ပါတယ်ဒါဟိုအဲ့ဒီကိစ္စတွေတော့မစ်ဂျန်ဟီလီမမီခဲ့ဘူးလို့ထင်ပါတယ်အဲ့ဒီအခြေအနေတွေဖြစ်သွားတယ်ဒါမစ်ဂျန်ဟီလီလာပြီးတော့မှတိုးတက်ပြီးလာတဲ့အကြောင်းလဲဆိုတော့ကျွန်တော်မြင်တဲ့နေရာတော့ပြောဖို့တော့ခက်ပါလိမ့်မယ
်တကယ်တော့သူဘူးကြောင့်ရလို့လည်းမဟုတ်ဘူးမြန်မာနိုင်ငံအခြေအနေလည်းပြင်းလင်းလာတာလည်းပါတော့ရနော
်ဟုတ်ပါတယ်ဟုတ်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေပြင်းလင်းလာတာလည်းပါပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုအောင်မျိုးမင်းလည်းနှိုင်းရှင်ပါဘူးလူခွင့်ရေးကိုယ်စားရေးကိုအောင်မျိုးမင်းကပို့ပြီးတော့ထောင်ထဲမရဘူးထင်ပါတယ်အဲဆိုပို့ပြီးတော့အပြင်ကနေပြီးအကဲခတ်နိုင်မယ်ထင်ပါတယ်အဲမစ်ဂျန်ဟီလီရဲ့၅ချိန်အတွင်းမှာအဓိကအောင်မြင်မှုတိုးတက်မှုဘာတွေ့လို့ပြောချင်ပါလဲ
ကျွန်တော်တို့ဒီလူခွင့်ရေးစုံစမ်းစစ်ဆေးကော်မရှင်တွေကဒီမနိုင်ငံရဲ့အခြေအနေအားလုံးလေ့လာပြီးမယ်သူတို့မှမတူညီတဲ့လူခွင့်ရေးစာမှုရှိပါတယ်မစ္စတာပီနေရိုဆိုလို့ရှိရင်ကလေးနဲ့ပတ်သက်ပြီးတော့သူအနေနဲ့အထူးတာဝန်ယူထားတဲ့သူတူတည်းဖြစ်တဲ့အတွက်သူကကလေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဒီကလေးစင်တာနဲ့ပတ်သက်တဲ့ကိစ္စတွေဒါကိုသူတော်တော်ထက်ထက်ဝင်စိတ်ဝင်စားခဲ့တယ်။သူကနိုင်ငံရေးအကျဉ်းသားကိုသူအနေနဲ့ထက်ထက်ဝင်တွေ့ဆုံခဲ့တာရှိပါတယ်။ကျွန်တော်သူ့ရဲ့နောက်မှာတာဝန်ကျတဲ့ Mr. Antenna Solution တော့သူရဲ့ကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားမိသားစုကပေါက်ဖွားလာတယ်။တရားဥပဒေပညာရှင်တူဖြစ်တဲ့အတွက်တရားဥပဒေပိုင်းလွတ်လပ်မှုrule of law တရားဥပဒေစိုးမိုးရေးကိုသူတို့လှုပ်ဆောင်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာသူတီအကြောင်းကိုတွန်းတက်တိုက်ပြောဆိုခဲ့တယ်။မစ်ယန်ဟီလီရဲ့နောက်ပိုင်းအရင်တုန်းကသမိုင်းကြောင်းကြည့်မယ်ဆိုရှင်တော့ကလေးခွင့်ရေးတန်ရာကော်မတီရဲ့ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲ့တော့သူ့အနေနဲ့လူနည်းစုကြီးဒီလိုမျိုးကျွန်တော်တို့အောက်ရာတွေနဲ့ပတ်သက်တဲ့အကိစ္စကိုသူစိတ်ဝင်စားတယ်။ဒါကြောင့်မို့လူနည်းစုကြောင်းသူပို့ပြီးတော့ပြောတာရှိတယ်ဗျ။အဲ့တော့အောင်မြင်မှုတွေကတော့ဒီပဲအစိုးရဘက်မှမူတည်ပါတယ်။သူတို့ဘယ်လောက်ထိစိတ်ဝင်စားမှုရှိရှိအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရှိမှအောင်မြင်ဘူး။ကိုနာကျွန်တော်ပြောခဲ့တယ်လို့ပဲနိုင်ငံရေးကျင်းသားကိစ္စကိုအစဉ်ဆက်អော်ခဲ့တဲ့ထက်မှသူလည်းပါဝင်ခဲ့တယ်။နောက်ကလူငယ်စုတွေပေါ်မှာစိတ်ဝင်စားမှုပြုလုပ်ရှိလုပ်ဆောင်ခဲ့တယ်။အဲ့တော့ဒီကိစ္စတွေကိုအထူးသဖြင့်အမြင့်ဆုံးပတ်သက်တဲ့အကြောင်းအရာတွေကိုသူတော်တော်များတွန်းတိုးတိုက်ပြောဆိုခဲ့တယ်။အဲ့တော့တစ်ခါမှနိုင်ငံရေးကျင်းသားတွေလွတ်လာရှိပြီးတော့တစ်ခါမှစင်ခေါ်မှုအစ်စ်တွေကိုသူကြုံတွေ့ခဲ့ရတယ်။
ဟုတ်ကဲ့စင်ခေါ်မှုကိုကျွန်တော
်ဟုတ်ကဲ့သူ့ပေါ်မှာပြောတဲ့အကြောင်းတွေသူရှိလာပါတယ
်။ဟုတ်ကဲ့စင်ခေါ်မှုတွေနဲ့ပတ်သက်ပြီးကျွန်တော်မေးချင်ပါတယ်။သူရဲ့အခက်အခဲဆုံးစင်ခေါ်မှုကတော့ရခိုင်ပြည်နာလို့ထင်ပါတယ်။ရခိုင်ပြည်နာဖြစ်မယ်နောက်ပြီးတော့မဘာသာရိုးရဲ့ဒါဘာသာရှားတွေအပေါ်မှာပြောဆိုမှုတွေဖြစ်မဲ့ထင်ပါတယ်စင်ကာပူကိုကသူ့အနေနဲ့ဘယ်လိုကြော်လွှားနိုင်မယ်ဘယ်လိုပြည်လည်အောင်လုပ်နိုင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ဒီဟာကတော့ခြေပြန်းတဲ့ကိစ္စရဲ့ဒီတစ်ခုဖြစ်ပါလေဗျအဲ့ဒီပုံမှာတော့ဒီကွန်မန့်ပေးဖို့လည်းခက်ပါလိမ့်မယ်ကျွန်တော်မြင်တာကတော့ဟုတ်ပါတယ်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းသာရေးအတွက်ကဒီရေးကြည့်ရလို့ကျွန်တော်မြင်ပါတယ်နောက်တစ်ခုကအခုကျွန်တော်တို့ရဲ့ကျွန်တော်တို့ရဲ့အမြင်ပေါ့နော်အမြင်ပေါ်တော့အစိုးရအတွက်အနေနဲ့လည်းရခိုင်မှာရှိနေတဲ့လူ့အဖွဲ့အစည်းတစ်ခုအတွင်းဒါပြည်ပခါတွေချုပ်ငင်းမှုတွေစတဲ့ဂျိုးပန်းကပြုတာဒီလိုကျွန်တော်ယူဆတယ်လေယူဆတော့တိုးတက်မှုတွေတစုံတရာဖြစ်ပေါ်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဒီနေရာမှာတော့တခြားဘာသာရေးနဲ့သက်ဆိုင်တဲ့ကိစ္စလူမျိုးသက်ဆိုင်တဲ့ကိစ္စ hate speech တွေကိစ္စကတော့ကျွန်တော်တို့တစ်ခုပဲကျွန်တော်ကတိုက်တွန်းနေတာ Miss Yanyi ဒီအတွက်အဓိကစိန်ခေါ်မှုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုရဟာပဲဒါပဲလို့ကျွန်တော်မြင်ပါတယ
်။ဟိုအောင်မျိုးရဲ့သဘောထားလည်းသိကြပါတယ်ဒီခေတ်ကမှသူရဲ့အဓိကစိန်ခေါ်မှုကဘာဖြစ်မလဲရခိုင်ပြည်နာလားတရားဥပဒေစုဘလောက်ပြည်လျောင်နှိမ့်နိုင်နိုင်မလဲသူသဖြင့်ကတော့နိုင်ငံတကာအမြင်နဲ့ပြည်တွင်းရဲ့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်။အောင်မျိုးမေ
ဟုတ်ကဲ့ခိုင်မာရှိတဲ့ပြည်နာကတော့ကျွန်တော် Mr. ကန်တနာဖြစ်တဲ့အနေရှိခဲ့တယ်ကျွန်တော်တို့အခက်အခဲတစ်ခုပဲသူ့အပြင်ပို့ပြီးတော့ကျွန်တော်ပို့ပြီးတော့ရောက်ရှိလာတဲ့သဘောမျိုးဖြစ်ပါတယ်အဲ့တော့မစ္စယာဟီလီယာသူ့အနေနဲ့ဒီလိုမျိုးသူ့ရဲ့ယက်တီချက်ကိုအခေါ်ဝါစာမပြောင်းမှုယက်တီချက်မပြောင်းမှုဆိုတဲ့အရာမျိုးကုလသမဂ္ဂရဲ့ချမှတ်ထားတာဝန်တိုင်းလုပ်ဆောင်မယ်ဆိုတော့သူ့မှာပို့ပြီးတော့ဒီလိုမျိုးအခက်အခဲရတော့ပို့ပြီးတော့ကြုံတွေ့ရပါတယ်နောက်တစ်ခုကတော့တခါတည်းအမျိုးသမီးဖြစ်တဲ့ကြောင့်မလို့သူ့ပေါ်မှာကျွန်တော်တို့ရဲ့အစွဲပါဝင်ခြင်းမှာအမျိုးသမီးဆိုလို့ရှိရင်ပုံပေါ်တော့အထင်သေးတဲ့စိတ်မျိုးလက်မခံခြင်းနဲ့စိတ်မျိုးကဂျန်ဒါရကျွန်တော်သူ့ပေါ်မှာပုံပြီးတော့ခက်ခဲရှိမယ်လို့ကျွန်တော်ယူဆတယ်ဗျဒီနှမသားချင်းမဆိုင်တာပဲနဲ့ခေါ်ဝေါ်ဆက်ဆံတဲ့သဘောမျိုးဖြစ်ရတာသူ့အတွက်ပုံပြီးတော့ကြုံတွေ့ရတဲ့ခက်ခဲတယ်လို့ကျွန်တော်ယူဆတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးအခုဆိုလို့ရှိရင်ကျွန်တော်တို့တချို့နေရာတွေလုံခြုံရေးရသွားလို့မရဘူးဆိုပြီးတော့ပိတ်ပင်တဲ့အတန်တွေကျွန်တော်ကြားနေရတယ်အဲ့တော့အစိုးရကဒီလိုမျိုးလုံခြုံရေးလိုအပ်လို့လှုပ်ဆောင်လို့ရှိရင်တကယ်တမ်းလိုအပ်ကိစ္စမရှိဘူးဒါပေမဲ့လုံခြုံရေးအကြောင်းပြပြီးလှုပ်ဆောင်လို့ကတော့ကျွန်တော်တို့ဗားသတင်းမှလည်းရမှာမဟုတ်ဘူးအခုတခြားမင်းဆက်ရှင်းလို့လည်းရမှာမဟုတ်အဲ့ဒီအတွက်ကလည်းသူတဲ့နောက်ထပ်ကြုံနိုင်တော့အခက်အခဲတစ်ခုလို့စိန်ခေါ်မှုလို့ကျွန်တော်ပြောချင်ပါတယ်